တီဘောချင်းထောင်မှာမတရားအသင်းအဥပဒေပုံမှန်16နှစ်မြင်ဆောင်1နဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့သတင်းတောက်သုံးဦးကိုချက်ချင်းပြန်လွှတ်ပေးဖို့အပါအဝင်သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တအန်းပလန်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA နယ်မြေတဲ့တွားရောက်သတင်းယူတဲ့သတင်းတောက်သုံးဦးကိုစီစဉ်ထားတဲ့ရက်ထက်စောပြီးမနေ့ကဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲနဲ့လည်းရုံထုတ်ခဲ့ပါတယ်။သတင်းပြေဆုံးကိုတော့ VOE မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင
်။လက်ရှိတီဘောအချင်းထောင်မှာဖမ်းဆီးထိန်သိမ်းခံထားရတဲ့ DPP သတင်းဌာနကအကြီးတန်းသတင်းတောက်ဝေနိုင်၊ကိုပြေဖုံးနိုင်နဲ့ ARD သတင်းဌာနကဦးသိန်းစောခေါ်လဝီဝံတို့ကိုစစ်တပ်ကဖမ်းဆီးတရားစွဲဆိုရဲဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရက်သားအစိုးရမှတာဝန်ရှိတယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ EPHR ဥက္ကဋ္ဌမစ္စတာချာဆန်ဒီယာဂိုက VOA ကိုပြောပါရယ
် Although arrest was made by the military but end of the day it is the civilian government
စစ်တပ်ကသူတို့ကိုဖမ်းဆီးတယ်ဆိုပေမဲ့နောက်ဆုံးမှတာဝန်ရှိတာကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖြစ်ပါတယ် NLD အစိုးရကအတိုက်ခံဘဝတုန်းကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ရဖို့အတွက်နေပေါင်းများစွာစ조사ခဲ့တာဖြစ်ပြီးတော့ဒီကနေ့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုဒါစီပိတ်ပင်ဖို့အတွက်မတရားတဲ့ဥပဒေကိုအသုံးချနေကြောင်းမို့လို့တော်တော်ကိုအံ့အားသင့်စရာပ
ါသတင်းသွားယူတာနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ DPP သတင်းဌာနနဲ့ ARD သတင်းဌာနကသတင်းတောက်သုံးကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ချက်ချင်းပြန်လွတ်ပေးဖို့အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်ထုတ်တောင်းဆိုထားတာပါအဲ့ဒီကြေညာချက်ထဲမှာလက်ရှိ NLD အစိုးရနဲ့လွတ်တော်ဟာဒီမိုကရေစီအတွက်အရေးပါတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုအမြန်ဆုံးပယ်ဖျက်ဖို့ဒါမှမဟုတ်ပြင်ဆင်ဖို့လည်းတောင်းဆိုထားတာပါတိုက်ပွဲဖြစ်ပွားရာအရက်ဒေသတွေအထိအသက်စည်းခံသွားရောက်သတင်းယူတဲ့သတင်းတောက်တွေအပေါ်စစ်တပ်ရောအစိုးရကရောမလိုလားအပ်တဲ့ဖိအားပေးချင်းချောက်မှုတွေမလုပ်တင်သလိုအခုဖြစ်စဉ်ဟာမြန်မာပြည်အတွက်မကောင်းသလို NLD အစိုးရအတွက်လည်းအလားအလာမကောင်းဘူးလို့ Mr. Charles Santiago ကအခုလိုပြောပါတယ
် Here you are detaining journalists for doing their joband they are you know exercising their right to free expression
အခုဖမ်းဆီးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လုံနေတဲ့သတင်းတောက်တွေကိုဖမ်းတာဖြစ်ပါတယ်ဒီလိုဖမ်းတဲ့အတွက်အရက်သားအစိုးရဖြစ်တဲ့ NLD ဟာစစ်တပ်ကိုမလွန်ဆန်နိုင်တဲ့သဘောဖြစ်နေတာမို့လို့ပြည်သူတွေရဲ့အမြင်မှာတော့ NLD အစိုးရကတရားဝင်အစိုးရတည်းရမဟုတ်တယ်လို့ဖြစ်နေပါတယ်ဒါနဲ့အခုလိုဖမ်းခံရတဲ့နေရာဟာတိုက်ပွဲတွေဖြစ်နေတာကြောင့် NLD ကအခြေမရှိရှိနေတာမို့လို့အဲ့ဒီဒေသကပြည်သူတွေကိုရောသတင်းတောက်တွေကိုပါအစိုးရနဲ့စစ်တပ်ကဖိအားတွေထပ်မပေးတဲ့မအောင်ဖမ်းဆီးထောင်ချတာမျိုးမလုပ်တဲ့မအောင်အခုလိုဖမ်းဆီးတာဟာဒီမိုကရေစီအတွက်လိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုတားဆီးတာမလို့ဒီမိုကရေစီကိုလိုလားတဲ့ NLD ကိုထောက်ခံတဲ့သူတွေအတွက်အလားအလာမကောင်းတယ်လို့မြန်မာနိုင်ငံအတွက်လည်းမကောင်းပါဘူ
းတအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNLA နေမြေမှာလုတ်တဲ့မူးယစ်ဆေးဘွားဖျက်ဆီးတဲ့ပွဲကိုတွားရောက်သတင်းယူရဲဆိုတဲ့အကြောင်းပြချက်နဲ့မတရားတဲ့အဥပဒေပုံမှန်16တင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်3ကိုဇူလိုင်လ22ရက်နေ့ကရုံးထုတ်ဖို့စီစဉ်ထားပေမဲ့ဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားပဲစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝိုင်းကြားဝေဖန်မှုတွေရှိခဲ့တာပါအခုလိုစောပြီးရုံးထုတ်လိုက်တာနဲ့ပတ်သက်ပြီးတရားစီရင်ရေးစနစ်အပေါ်တန်တရားဖြစ်မိတယ်လို့ဖန်စီထိမ့်သိမ့်ခံထားရတဲ့ DBB သတင်းတောက်နှစ်ဦးရဲ့ရှေ့နေဦးမမောင်ဝင်းကပြောပါတယ
်ချိန်ထားတာဒါ Open Gate ကချိန်ထားလိုက်တယ်ရက်ချိန်အများတိပြီးတော့ဒါနယ်ထဲမှာပါတဲ့ရက်ချိန်20နဲ့တိတ်ကနေတာအဲ့တော့ဒီဟာကိုဟိုအနေရထုတ်ပြီးတော့16ရက်နေရထုတ်ပြီးတော့ဒီလိုလုပ်လိုက်တဲ့ဆိုတော့တိတ်ပြီးတော့ဥပဒေနဲ့မညီဘူးလို့ဖြစ်ပါတယ်နောက်တစ်ခုကစဉ်းစားရတာဒီအမှုမှာတရားသူကြီးရဲ့လုပ်ပိုင်ခွင့်တွေကိုပေါ့နော်တနည်းအားနေပြီးတော့များကျိုးကင်ပြီးတော့ဆောင်ရွက်နေသလားလို့ပေါ့နော်ဟိုတရားလွတ်လပ်စွာတရားစီရင်ရေးပေါ်မှာတခုခုကနေပြီးတော့ဘာလုပ်လိုက်ညာလုပ်လိုက်ဆိုတဲ့သဘောများဖြစ်နေသလားပေါ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေနဲ့16ရက်နေ့အထိကဟိုဆက်သွယ်ရှိသေးတယ်ကျွန်တော်နဲ့တရားရုံးနဲ့အဲ့ဒီတော့လည်းဒီလိုရုံးထုတ်မယ်လို့တရားသူကြီးကရောဒီရုံးကရောဘာမှမပြောဘူ
း DVB သတင်းတောက်နှစ်ဦးနဲ့ ARD သတင်းတောက်သူတို့ကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရုံးချင်းထက်ချင်းထားတာပါလက်ရှိမှာဆက်သွယ်ရေးဥပဒေပုံမှန် 66 ကနေ The Voice Weekly Editor ချုပ်ဦးကျော်မင်းဆွေလည်းဖမ်းဆီးခံထားရတာဖြစ်ပြီးလက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု၉မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်နေရတာမို့ NLD အစိုးရလက်ထက်သတင်းလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါလိမ့်ရှင်